သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြ Voice to Parliament မေကုန်းကိုအခုသိပြီမို့ပြည်လုံးကျွတ်စန္ဒခံယူပွဲအတွက်ဘာဆက်လုပ်မလဲဆိုတဲ့စောင်းပါးကိုယခုတင်ဆက်ပေးမှာဖြစ်ပါတယ်ယခုအခါဩစတြေးလျများသည် First Nation လူများမှ Voice to Parliament လူထုစန္ဒခံယူပွဲတွင်မဲပေးကြမဲ့စကားလုံးများကိုယခုအခါသိရှိလာကြပြီဖြစ်ပါれ။ရာစုနှစ်ရဲ့လေဘုံတပုံဒီပါအတွင်းပထမဆုံးလူထုစန္ဒခံယူပွဲ၌လူထုကမဲပေးမှဖြစ်ပြီးအောင်မြင်ပါကဩစတြေးလျများသည်1989ခုနှစ်ကတည်းက၎င်းတို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရန်ပထမဆုံးအကြိမ်မဲပေးမှဖြစ်ပါれ။ကြာသာပတေးနေက Voice ပြည်လုံးကျွတ်စန္ဒခံယူပွဲအလို့အဖွဲ့နဲ့တွေ့ဆုံပြီးမှဝန်ကြီးချုပ် Anthony Albanese ကမဲပြပေါ်မှာရိုက်နှက်ရမယ်မေးခွန်းကိုထုတ်ဖော်ပေးခဲ့ပါれ။အဆိုပြုထားသောဥပဒေဩစတြေးလျရဲ့ပထမဆုံးဌာနတိုင်းသားများကိုအသိမှတ်ပြုရန်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရန်ဤပြောင်းလဲမှုကိုသင်အတည်ပြုပါသလားဆိုတဲ့မေးခွန်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဩစတြေးလျများသည်ယခုနှစ်ကုန်တွင်ရွေးကောက်ပွဲမဝင်မီရောဘတ်ဒဇိတ်တုံးထူရန်ဤအဆိုပြုချက်ကိုပါလီမန်သို့ရောက်ရှိသွားမှာဖြစ်ပါတယ်။ The Voice သည် First Nation ဩစတြေးလျများနှင့်ပတ်သက်တဲ့ပြဿနာများနဲ့ပတ်သက်လို့အစိုးရကိုအကြံပေးတဲ့အဖွဲ့ဖြစ်ပါတယ်။ဥပဒေတွေကိုဗီတိုအာဏာသုံးပိုင်ခွင့်မရှိပါဘူး။မစ္စတာအယ်ဘနီစီသည်ဒီလှုပ်ဆောင်ချက်ခန္ဓာကိုယ်ရဲ့လှုပ်ဆောင်ပုံနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်များကိုထုတ်ဖော်ပြောကြားပါတယ်။နံပါတ်၁အဖွဲ့ဝင်များသည်တာဝန်ခံမှုသေချာစေရန်သတ်မှတ်ထားသောရည်ရွယ်များရှိပါလိမ့်မယ်။နံပါတ်၂ကြားမှမြမြတတာဖြစ်မှာဖြစ်ပြီးလူငယ်အဖွဲ့ဝင်များလည်းပါဝင်မှာဖြစ်ပါれ။နံပါတ်3ပြည်နယ်နဲ့တိုင်းအသီးသီးမှကိုယ်စားလှယ်များကိုခေါ်ယူမှာဖြစ်ပါれ။နံပါတ်4၎င်းတွင်တီးခြားဝေးလံခေါင်တည်သောအတိုင်းဝိုင်းများမှကိုယ်စားလှယ်များပါဝင်မှာဖြစ်ပါれ။ဒါပေမဲ့ပါတီဝင်တွေကိုဒီမိုကရေစီနီးကျရွေးကောက်တင်မြောက်မလားခန့်အပ်မလားဆိုတာကိုတော့သူကမပြောပါဘူး။ယခုဆက်လက်ပြီးနောက်ထပ်အဆင့်တွေကဘာတွေလဲဆိုတာကိုကြည့်ရှုမှဖြစ်ပါတယ်။ပါလီမန်မှာမဲခွဲပြီးတော့ပြည်သူကမဲပေးတယ်။ပြည်လုံးကျွတ်စန္ဒခံယူပွဲကျင်းပရင်လွတ်တော်မှတစ်ဆင့်ဥပဒေပြုရန်လိုအပ်ပါတယ်။ပုံမှန်မဟုတ်ဘဲဥပဒေကျမ်းသည်အောက်လွတ်တော်နဲ့အထက်လွတ်တော်ကအတည်ပြုရန်မလိုအပ်ပါဘူး။၎င်းသည် theory ရ labor ထိန်းချုပ်တဲ့အောက်လွတ်တော်ကိုနှစ်ချိန်တိုင်တိုင်အောင်မြင်ရန်အာမခံချက်ရှိတယ်လို့ဆိုလိုပါတယ်။ကြာသပတေးနေ့တွင်မစ္စတာအယ်ဘနီစီမှဖော်ပြထားသောမေးခွန်းအတွက်ဩစတြေးလျအရွယ်ရောက်သူများသည် yes သို့မဟုတ် no မဲပေးရမှာဖြစ်ပါれ။မဲဆန္ဒရှင်အများစုနှင့်ပြည်내အများစုရှိမဲဆန္ဒရှင်များသည် the voice ကိုလက်တွေ့အမှန်တကယ်ဖြစ်လာစေရန်လှုံ့ဆော်ရန်လိုအပ်ပါれ။ကဲ၍အဆိုပါသတ်မှတ်ချက်ပြည့်မီပါကဌာနတိုင်းသားအသိုက်အဝိုင်းများနှင့်လုပ်ငန်းစဉ်တရက်သည် voice design ကိုဖြည့်ရှင်းရန်စတင်မယ်လို့ Mr. Albanese ကပြောဆိုပါတယ်။ဒီလိုဖြစ်လာပြီးဆိုရင်တော့တခြားဥပဒေတွေလိုပဲဆွေးနွေးညှင်းခုံပြီးပြန်လည်သုံးသပ်ဖို့လွတ်တော်ကိုတင်သွင်းมาဖြစ်ပါတယ်။ဘယ်ချိန်မှာမဲပေးနိုင်ကြမလဲဆိုတာကိုယခုကြည့်ရှုมาဖြစ်ပါတယ်။ Mr. Albanese ကယခုနှစ်ကုန်တွင်မဲပေးရမယ်လို့ကတိပြုထားပါတယ်။၎င်းသည်ပြီးခဲ့တဲ့လတွင်အဆိုပါအချိန်ကာလကိုရှင်းချခဲ့ပြီးအောက်တိုဘာလမှဒီဇင်ဘာလအတွင်းလူထုစန္ဒခံယူပွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းအကြံပြုခဲ့ပါသည်။စန္ဒခံယူပွဲများကိုစနေနေ့တွင်ကျင်းပမှာဖြစ်ကဆိုလိုတာကမဲပေးရမယ့်ရဲ့ရွေးချယ်နိုင်တာကလက်တဆုပ်စာလောက်ပဲရှိပါသည်။တော်ရရှိမြတ်မြတ်SPS သတင်းဌာနက Finn McHugh ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SPS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်ဒါရိုက်သူမဟုတ်အချိန်မြေးနားဆင်နိုင်ပါပြီစက်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ